ဒေါက်တာဆောင်မြင့်မောင်ရဲ့ရိုးသားမှုပိတ်ဆက်မှုတွေနဲ့တိုင်းပြည်မှာထားတဲ့စေတနာတွေကိုဂုဏ်ပြုပြီးအမတ်တရားအခမ်းအနားတွေကိုထိုင်းမြန်မာနယ်စပ်နဲ့အချင်းတောင်တွေထဲမှာလုပ်ခွင့်ကြပါတယ်။ VOA သတင်းတောက်ပိုင်းအေးမှာကသတင်းပေးပို့ထားပါတယ
်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာအောက်တိုဘာလ9ရက်နေ့ကွယ်လွန်ခဲ့ပြီးသူ့ရဲ့ရက်လက်စွန့်တုပ်ပွဲအထိမ်းမက်ပွဲတွေကိုသူ့ကိုချစ်ခင်လေးစားတဲ့တက်ကြွလှုပ်ရှားသူတွေကထိုင်းမြန်မာနယ်စပ်မှာလည်းကျင်းပခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကABSD ရဲ့ဗဟုဌာနချုပ်ဒေါင်းတပန်စခန်းမှာတော့အောက်တိုဘာလ23ရက်နေ့မှာအခမ်းအနားနဲ့အတူဂုဏ်ပြုပွဲကျင်းပခဲ့ကြောင်းကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲက VOA ကိုအခုလိုပြောပါဗျာ။
ကျွန်တော်တို့ဒီ ABSD ရဲ့ဗဟုဌာနချုပ်ဒေါင်းတပန်စခန်းမှာလည်းအဲကျွန်တော်တို့အဲဆရာဒေါက်တာဇော်မြင့်မောင်ရဲ့အမတ်တရပေါ့နော်အဲအခမ်းအနားလေးတစ်ခုလုပ်ဖြစ်ပါတယ်။သူတင်ကတော့ဆရာရဲ့ရိုးသားမှုတွေဆရာရဲ့ပေးဆပ်မှုတွေဆရာရဲ့တိုင်းပြည်ပေါ်မှာအာစေတနာတွေဒါတွေကိုဂုဏ်ပြုတဲ့အနေနဲ့ကျွန်တော်တို့အင်းမြစ်ရဲ့ကျောင်းသားတက်မတော်အနေနဲ့နောက်တော့မှစခန်းမှာရဲဘော်များနဲ့မိတ်ဆွေများကအာကမ္မခရလုပ်ပြီးတော့မှအာလုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အလားတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဖုံတော်ကြီးကျောင်းတစ်ခုမှာလည်းရက်လက်စွန့်ကြွေတရားနာပွဲကိုတက်ကြွလှုပ်ရှားသူတွေကလှုပ်ဆောင်ခဲ့ကြတယ်လို့လည်းရဲဘော်တန်ခဲကပြောပါတယ်
အဲလူလူကအဲခိုက်ခိုက်တန်တန်ဂုံပြူတဲ့ပွဲလိုပဲယူဆပါတယ်အဲ့ဒီပွဲမှာလာခဲ့ကြတဲ့လူတွေကလည်းအဲဒေတာတီတီနေမီတီတီနောက်တစ်ခုကတော့လူတန်းစားတီတီနောက်တစ်ခုကတော့အဖွဲ့အစည်းတီတီကလာတာဖြစ်ပါတယ်ဒါကြောင့်မို့အဲဒီလိုမျိုးအဲလူတယောက်ကိုဂုံပြူတယ်ဆိုတာဟာအတိုင်းပြည်အတွက်အလုံးလုံးတဲ့လူတယောက်ကိုခိုက်ခိုက်တန်တန်သူတို့ဟိုအတက်နိုင်ဆုံးပေါ့နော်အဲအလေးထားပြီးတော့မှပြသတဲ့အဲဒီအလုံးတစ်ခုလိုပဲကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျတကယ်ရိုးသားမှုရယ်စွန့်လွတ်မှုရယ်နောက်တစ်ခုကတော့စေတနာရယ်ကဒါဆရာပေါ်မှာရောင်ပြန်ဟပ်သွားတယ်လို့ပဲကျွန်တော်ယူဆပါတယ်ဗျာ
အဲ့ဒီပွဲကိုတော့နယ်ပယ်အသီးသီးကယာကနန်းရှိတဲ့တက်ကြွလှုပ်ရှားသူတွေကတက်ရောက်ခဲ့ကြပါတယ်အလားတူမြန်မာနိုင်ငံတဝမ်းကအချင်းထောင်တွေမှာလည်းစုတောင်းမြစ်တာပို့တာတွေကိုစုပေါင်းလုပ်ခဲ့ကြတာတွေရှိတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးဆောင်ကော်မတီဝင်ဦးတိုက်ထုံးကလည်းပြောပါတယ်
ဘလို့ဆရာရဲ့လည်းနဲ့ပတ်သက်တော့ကဒီပထမယူတာမျိုးတွေအဲဒီမြစ်တာဘုစုတောင်းရမျိုးတွေတော့လောက်ကြတယ်ဗျာထောင်နေမှာလी
စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဇော်မြင့်မောင်ကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလောဩစာတုံးမဲမတမာမှုအဂရိလိုက်စားမှုစတာဒီအပါဝင်ဆွဲချက်အများအပြားနဲ့အရေးယူခံခဲ့ရပြီးထောင်ဒဏ်29နှစ်ထိအပြစ်ပေးခံရတာဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာလုံလောက်တဲ့ဆေးဝါးကုသမှုကိုမခံယူခဲ့ရပဲထောင်တွင်းမှာကျန်းမာရေးပုံမှုဆိုးဝါးလာပြီးတဲ့နောက်စက်တင်ဘာလထဲမှာတော့အချင်းထောင်ကနေမန္တလေးဆေးရုံကြီးကိုပို့ပြီးတော့ကုသပေးခဲ့ကြောင်းအောက်တိုဘာလ6ရက်နေ့မှာတော့ထောင်ကနေလွတ်ပေးတယ်ဆိုပြီးထုတ်ပြန်ချက်ကိုအာဏာပိုင်တွေကလာရောက်ဖတ်ပြခဲ့ပြီးအောက်တိုဘာလ9ရက်နေ့မှာတော့သူဟာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ရှင်